မြန်မာနိုင်ငံဗဟိုဘဏ်ကနေပြီးတော့နိုင်ငံသားဖန်တွေကိုပြည်တွင်းဖန်တွေလိုပဲဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်ပါတယ်။အခုလိုခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးဘဏ်လုပ်ငန်းသုံးသပ်သူတချို့နဲ့စီးပွားရေးလုပ်ငန်းရှင်တွေကကြိုဆိုကြပေမဲ့နိုင်ငံတကာဘဏ်တွေစီကချီးငွေလွယ်လွယ်ကူကူရနိုင်မှာမဟုတ်ဘူးလို့လည်းသုံးသပ်ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပြပေးထားပါတယ်ရှင်
။ဗဟိုဘဏ်ကနေပြီးတော့နိုင်ငံသားဖန်ခွဲတွေကိုပြည်တွင်းစီးပွားရေးလုပ်ငန်းတွေအတွက်ဘဏ်လုပ်ငန်းဝန်ဆောင်မှုတွေတိုးချဲ့ခွင့်ပြုလိုက်တဲ့အကြောင်းကိုမနေ့ကနိုဝင်ဘာလ၈ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဘဟုဘဏ်ကနိုင်ငံခြားဘဏ်ခွဲတွေဘဏ်ခွဲလိုင်စင်ထုတ်ပေးရမှာနိုင်ငံခြားကုမ္ပဏီလုပ်ငန်းတွေပြည်တွင်းနိုင်ငံခြားငွေကြေးအဖွဲ့အစည်းတွေပြည်တွင်းငွေရေးကြေးအဖွဲ့အစည်းများနဲ့ပူးပေါင်းပြီးပြည်တွင်းကုမ္ပဏီလုပ်ငန်းများအတွက်လက်ကားဘဏ်လုပ်ငန်းများဆောင်ရွက်ခွင့်ပြုခဲ့ကြောင်းလည်းဖော်ပြထားပါတယ်။ခုလိုခွင့်ပြုလိုက်ခြင်းကိုကြိုဆိုပေမဲ့ပြည်တွင်းဘဏ်တွေလိုချင်းငွေကိုတပြေးတညီတည်းမဟုတ်ဘူးဆိုရင်တော့ပြည်တွင်းဘဏ်တွေအတွက်အခက်အခဲရှိလာနိုင်တယ်လို့ဘဟိုဘဏ်ဒုဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်လိုက်ပါတယ်
။အခုဒီနိုင်ငံခြားဘဏ်လုပ်ငန်းတွေဒီဘဏ်ခွဲတွေဒီမှာထပ်မိုင်းပြီးတော့တိုးချက်လုပ်ပိုင်ခွင့်တက်မှာသူက wholesale banking ကိုပေးတယ်ပေါ့ဗျာနော်။ပေးတော့ဆိုရင်ညမှာပေးပြီးတော့မှသူကအတိုးနှုန်းကြတော့သူကဘယ်လိုတတ်မှာမလဲ။ဒါလည်းဟိုတဲတဲကွဲတော့မသိသေးဘူးပေါ့။ဟုတ်တယ်မလားအတိုးနှုန်းကခုနပြောလို့အဲသူတို့စိတ်တိုင်းကြတတ်မှတ်မယ်ဆိုရင်တော့ဒါတော့ဒါပြည်တွင်းကတော့ဘယ်လိုပြန်လို့ရမလဲဟုတ်တယ်မလားအဲပြည်တွင်းမှာလုပ်ငန်းတွေနဲ့တပြေးညီနော်အဲဒီခုနပြောတဲ့စီမီစီကနေတတ်မှတ်မယ်ဆိုရင်တော့လေဒါအဲပြည်တွင်းမှာလုပ်ငန်းတာလုတ်တိုင်ကင်တာရှိတာပေါ့ဟုတ်တယ်မလားဒါမှမဟုတ်လေသူတို့ကြတော့တခါဒီအတိုးနှုန်းကအစားဘာအစားချင်းငွေအစားအတိုင်းတာအစားနော်ဟိုသူအကန့်တမရှိဘူးဆိုတာမျိုးအဲဆောရရင်တော့ဒါကျွန်တော်တို့ပြည်တွင်းမှာတော်တော်အခက်အခဲဖြစ်လာတယ်နော်အဲအဲ့ဒီတစ်ချက်ပဲပြောစရာရှိရမှာနော်တစ်ချက
်ဘဏ်လုပ်ငန်းပညာရှင်တဦးဖြစ်တဲ့ဦးရဲမင်းဦးကတော့နိုင်ငံခြားဘဏ်တွေစီကချင်းငွေရယူဖို့ SME လုပ်ငန်းတွေအနေနဲ့လွယ်ကူမှာမဟုတ်ပဲစနစ်တကျတကျခိုင်မာစွာတိစောက်ထားတဲ့ SME လုပ်ငန်းတွေသာချင်းငွေချပေးမှာဖြစ်တယ်လို့ပြောပါတယ်
တော့ပထမတစ်ချက်ကနိုင်ငံသားဘဏ်တွေကငွေချီးခွင့်ပေးတဲ့အတွက်သူကငွေချီးတော့မယ်ဆိုရင်သူတို့မှာစီးပွားရေးစကန်တွေရှိတယ်ဗျနိုင်ငံသားဘဏ်တွေမှာမြန်မာဘဏ်တွေထက်ကိုပို့ပြီးတော့သူတိကျတဲ့တင်းချက်တဲ့စီးပွားရေးစကန်တွေရှိတယ်အဲ့စီးပွားရေးစကန်တွေလည်းကိုက်ညီတဲ့လုပ်ငန်းတွေချင်းကိုရပါတော့ SME တွေအားလုံးရမယ်လို့တော့ကျွန်တော်တို့မျှော်လင့်လို့မရဘူး SME တွေမှာမှာစနစ်တကျဖွဲ့စည်းထားတယ်စနစ်တကျစည်းစရာထားတယ်စနစ်တကျစည်းစရာရှိတယ်စနစ်တကျလုပ်ငန်းစီမံချက်တွေရှိတယ်အဲ့လိုလုပ်ငန်းတွေချင်းကိုလည်းရလိမ့်မယ်ဗျအဲ့လိုမဟုတ်တဲ့လုပ်ငန်းတွေဆိုရင်ချင်းဝေရကြအောင်မှာမဟုတ်။ဒါကျွန်တော်တို့မြင်လာတော့ဘယ်လိုမြင်လဲဆိုတော့မြန်မာလုပ်ငန်းတွေကပဲပညာတတ်တဲ့စနစ်ကျတဲ့လုပ်ငန်းတွေကချင်းဝေရင်ရလိမ့်မယ်။နိုင်ငံဘဏ်တွေကလည
်းပြည်တွင်း SME လုပ်ငန်းတွေအနေနဲ့ပြည်ပဘဏ်တွေကလိုအပ်တဲ့စီးပွားစည်းကမ်းတွေနဲ့ကိုက်ညီမှုမရရှိနိုင်သေးတဲ့အတွက်ချင်းဝေရရှိဖို့ကခက်ခဲလိမ့်မယ်လို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုငွေထွန်းကပြောပါတယ
်။ဒါတော့အခုအမြင်ပြောရလို့ရှိရင်ဒီပြည်ပကလာတဲ့ဆိုပါစို့ဒီဘဏ်တွေအစ်စ်လာရင်လေလက်ရှိအခြေအနေမှာ SME တွေနဲ့ဒီဟိုချင်းငွေရရှိနိုင်မျိုးကတော့နည်းနည်းခက်အောင်ပါပဲကွာ။ဘာကြောင့်လဲဆိုတော့ဒီ SME တွေအနေနဲ့ကသူတို့မှအဲ့လိုမျိုးဟိုပြည်ပနိုင်ငံတွေကလိုအပ်မဲ့ဥမာသဘောတကူကသူတို့ရဲ့ဒီအရှုံးမြတ်စရာတွေအခွန်ဆောင်တာတွေတခြားသောအသက်တန်းဟိုအလုပ်ကင်သက်တန်းအဲ့ဒါတွေကတော့လုံနေဦးမှာပဲ။အဲ့တော့ဟိုပြည်တွင်းမှန်တွေအနေနဲ့ကစိတ်ပူနေတာပါလဲဆိုတော့ဒါလိုက်တာနဲ့အကုန်လုံးကိုဘယ်လိုပြောမလဲလွယ်လွယ်ကူကူနဲ့ထုတ်ချီးလိုက်မယ်လို့ထင်တာ။ဒါပေမဲ့အကိုအနေနဲ့တော့အဲ့လိုမထင်ဘူး။ဘာလို့လဲဆိုတော့ပြည်တွင်းဘဏ်တွေမှာလည်းသူ့ကက်စတမာတွေရှိပြီးသားနောက်တစ်ခုကဒီ SME တွေအနေနဲ့ချင်းငွေတခုလည်းမဟုတ်ဘူးပြည်တွင်းဘဏ်တွေနဲ့တခြားသောဟိုဘယ်လိုပြောမလဲဝန်ဆောင်မှုကောင်းကောင်းတွေလုပ်မယ်ဆိုတော့ပြည်ပဘဏ်တွေကိုရှင်းနိုင်ပါပဲဒါပေမဲ့အခုအခြေအနေကတော့ပါလဲဆိုတော့တကယ်ကိုဟိုပြည်ပဘဏ်တွေလာဖွင့်တဲ့အတွက်တော့ရှင်းပြမှုအခြေအနေကတော့တော်တော်လေးကိုပြည်တွင်းဘဏ်တွေအနေနဲ့တကယ်ကြီးရှိနိုင်တယ်လို့အခုယူဆတယ
်မနေ့ကထုတ်ပြန်တဲ့ဘဟုဘဏ်ရဲ့ထုတ်ပြန်ချက်မှာတော့ပြည်ပဘဏ်တွေအနေနဲ့ပြည်တွင်းလုပ်ငန်းရှင်တွေကိုဘလောက်အတိုးလုံးနဲ့ထားပြီးဝေးချေးပေးမယ်ဘလို့စီမင်းစည်းကမ်းတွေတက်မှတ်ထားလဲဆိုတော့အသေးစိတ်ကိုတော့မဖော်ပြသေးပါဘူးလက်ရှိမှာတော့ဘိုးဘန်မှာဆေးရေးပေးထားတဲ့ဘန်13ခုရှိပြီးတရုတ်ဂျပန်စင်ကာပူအိန္ဒိယမလေးရှားတဲ့ဗီယက်နမ်နိုင်ငံတွေပဲဖြစ်ပါလေခင်ဗျာ